ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုအဆင်ပြေချုံးမွေစွာပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြအကြဝင်ဆောင်ရွက်ပေးလို့ကြောင်းဂျပန်နိုင်ငံကအင်္ဂါနေ့မှာအဆိုပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဒေါက်တာ AK Abdul Momen နဲ့အင်္ဂါနေ့မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုကအဲ့ဒီလိုအဆိုပြုလိုက်တာပါ။ဒုက္ခသည်တွေနေရာပြန်ရေးမြန်မာဘက်ကလိုအပ်တာတွေလှုပ်ဆောင်ပေးဖို့ကိုလည်းဝန်ကြီးနှစ်ဦးကထည့်သွင်းပြောကြားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာအလယ်ပတ်ရောက်ရှိခဲ့တဲ့ဝန်ကြီးတာရိုကိုနိုဟာကော့ဆက်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးတာရိုကိုနိုဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်ပကကိုကူညီဖြည့်ရှင်ပေးအပါအဝင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပြည်တွင်းညီညာရေးမြေဖော်ဆောင်ရေးလုပ်ငန်းတွေမှာဂျပန်ကကူညီပေးသွားမယ့်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။ဒီတော့တွင်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေဝင်ရောက်လာမှုနည်းသွားပေမဲ့အခုချိန်ထိဝင်လာနေကြဆဲဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တရားရေးဝန်ကြီးအနီဆူဟတ်ကကုလသမဂ္ဂကိုအင်္ဂါနေ့မှာပြောကြားပါတယ်ဒုက္ခသည်တွေဌာနေပြန်လာနိုင်ရင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားကဆွေးနွေးမှုတွေဟာတိုးတက်မှုရှိကြောင်းမြန်မာနိုင်ငံရဲ့ဌာနအများအားအတွင်းဝန်ဦးမြင့်သူခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမှဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံရဲ့ဌာနအများအားအတွင်းဝန်ဦးမြင့်သူနဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုကော့ဆက်ပဇာကကုတုပလောင်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့နေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောကြားခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကိုနေရကြတွားရောက်ခဲ့တာဖြစ်ပါတယ်။